တော်တာဆင်များခင်ဗျာကလောကမိတ်ဆွေကြောက်ကဆရာဝန်တယောက်နဲ့တွေ့တော့သူကအခုအခါအမေရိကန်နိုင်ငံမှာကလေးတွေစီဂျူယောဂဖြစ်တာသိပ်များလာတယ်ဆိုပြီးညီးပါတယ်ဒါနဲ့ကျွန်တော်ကအချိုရည်တွေသိပ်ပြီးတော့တောက်လို့ထင်တယ်လို့ပြောတော့သူကဟုတ်တယ်အမေရိကန်ကလေးတွေကအခုအခါရေတောက်တာအင်မတန်နည်းပြီးအချိုရည်ဘူးတွေအရန်တောက်တယ်ဝန်သာမကဘူးကိုလက်လှုပ်ရှားမှုကလည်းမရှိကြဘူးလို့ပြောပါတယ်သူတို့ငငယ်တုန်းကကြောင်းသွားရင်လမ်းလျှောက်ချင်းလျှောက်မလျှောက်ရင်လဲဆက်ဘိန်းနဲ့သွားပေမဲ့အခုအခါမှာတော့ဘယ်ကိုပဲသွားသွားကားနဲ့သွားလို့ကိုယ်လက်လှုပ်ရှားမှုမရှိတော့ပဲကလေးတွေဟာငငယ်နဲ့စီဂျူယောဂရနေကြတယ်လို့ပြောပါတယ်စီဂျူယောဂဟာကြီးလာရင်နှလုံးယောဂကြောက်ကယောဂအဆုတ်ရေဝင်တဲ့ယောဂစသဖြင့်ဖြစ်လာလို့သူ့အနေနဲ့စိတ်ပူကြောင်းပြောပါတယ်သူပြောတာနဲ့ဆက်ပြီးတော့ကျွန်တော်ကလည်းပဲမြန်မာနိုင်ငံမှာကလေးတွေအားကစားမှုကိုယ်လက်လှုပ်ရှားမှုတို့လုံးဝမလှုပ်ကြတာကိုသွားပြီးတော့သတိရမိပါတယ်ကလေးတွေဟာကြောင်းပြီးပါရင်ကျူရှင်တွေတစ်ခုပြီးတစ်ခုဆက်ပြီးတော့တက်နေကြတာသတိရမိပါတယ်။ကိုယ်လက်လှုပ်ရှားမှုမရှိတာနဲ့အတူကျန်းမာရေးနဲ့အာဟာရအသိပညာ level နည်းပါးလှတယ်ဆိုတာတွေ့ရပါတယ်။သုရေသနလုပ်ငန်းတွေမှာတွေ့ထားတာကမကျန်းမာတဲ့ကလေးမကြာခဏဖျားတဲ့ကလေးအာဟာရမပြည့်ဝတဲ့ကလေးတွေဟာစာသင်တဲ့အခါမှာစိတ်ဝင်စားမှုမရှိတာကိုတွေ့ရပါတယ်။တချို့ကလေးတွေဆိုရင်စာသင်ရင်းနဲ့အိမ်ငိုက်နေတာရှိပါတယ်အဲ့ဒါကပြင်းလို့ညံ့လို့မဟုတ်ပါဘူးအာရမပြေဝတော့အာယုံမဆောင်နိုင်တာဖြစ်ပါလေအားနေတဲ့လူတွေဟာစွန့်အင်အနည်းဆုံး300တဲ့အိတ်ချင်နေတာမျိုးခွေနေကျင်တာမျိုးတွေရှိကြပါလေကလေးတွေအာရချိုးတက်တဲ့လက္ခဏာတစ်ခုကတော့အရအမောင်းဖြစ်ပါတယ်အာရပြေဝတဲ့အတိုင်းပြေတိုင်းမှာသားသမီးတွေဟာမိဘတွေတဲ့အရပိုရှိကြပါလေမြန်မာနိုင်ငံအနေနဲ့ကလေးတွေဟာမိဘတွေတဲ့ပိုးပြီးတော့အရမရှိပဲတချို့ကပူတော်မှပဲပုနေကြပါတယ်။ဒါကြောင့်မို့လို့ဒီကိစ္စကိုပြန်ပြီးတော့သုံးသပ်ကြည့်ဖို့လိုမယ်ထင်ပါတယ်။ကျောင်းတွေအနေနဲ့ကလေးလူငယ်တွေရဲ့အားကစားနဲ့ကိုယ်လက်လှုပ်ရှားမှု၊ကျန်းမာရေးနဲ့အာရပြည့်ဝမှုတို့ကိုပြန်ပြီးတော့ကြည့်ဖို့လိုမယ်ထင်ပါတယ်။အားကစားရောကိုယ်လက်လှုပ်ရှားမှုပါ၊ပညာရေးစနစ်နဲ့မိဘအနေနဲ့လစ်လီရှုထားကြဖို့ရပါတယ်။အားကစားလုပ်ဖို့တပတ်ကိုစာသင်ချိန်တစ်ချိန်တည်းနဲ့မလုံလောက်ပါဘူး။အနည်းဆုံးတပတ်ကို3ချိန်ဖြစ်နိုင်ရင်နေတိုင်းကွင်းဆင်းပြီးတော့ကစားဖို့ကောင်းပါလေပြီးတော့လိုအပ်တဲ့အားကစားပစ္စည်းတွေဖြစ်တဲ့ဘောလုံးအလင်းမပစ္စည်းစတာတွေကိုလည်းပဲကျောင်းကထုတ်ပေးဖို့လိုပါတယ်ကျွန်တော်ကြားရတဲ့စိတ်မကောင်းစရာသတင်းတစ်ခုကတော့ကျောင်းကစားကွင်းတွေမှာတိုးချဲ့ကျောင်းဆောင်တွေစောက်ယုံတာမကတချို့မျိုးငယ်တွေမှာအိမ်စောက်ဖို့အတွက်ပါချပေးတယ်လို့သိရပါတယ်ဒါဟာတော်တော်ကိုပဲအမြင်ချင်းတယ်လို့ဆိုရပါမယ်စာတော်ပေမဲ့တစ်ချိန်လုံးဖျားနာနေတဲ့ကလေးမဖြတ်လတ်တဲ့ကလေးဟာကြီးလာရင်စိတ်သိမ်ငယ်နေရပါတယ်။ဒါကြောင့်ပြည်တွေတစ်ပတ်3ချိန်လောက်အားကစားတစ်ခုခုကစားဖို့စီစဉ်ပေးဖို့လိုပါတယ်။အားကစားနဲ့အတူအရေးကြီးတာကတော့ကျန်းမာရေးနဲ့အာဟာရအသိပညာဖြစ်ပါတယ်။ယောဂဖြစ်လာလို့ရှိရင်ဘာလုပ်ရမလဲဆိုတာနဲ့အာဟာရပညာရေးရှိဖို့လိုပါတယ်။အဲ့ဒါကိုစိတ်ဝင်စားအောင်သင်နိုင်ရင်ဘဝတစ်လျှောက်လုံးအတွက်အဆုံးချပါတယ်။နာဖျားမကျန်းဖြစ်ရင်လည်းကလေးကြောင်းမတက်နိုင်ရင်လည်းပဲမိဘအနေနဲ့အလုတ်ပြက်တန်းပြေအတွက်ကြာစီများလာပါလေ။ဥပမာတစ်ခုပြရရင်တကိုရည်တန်ရှင်းရေးအရေးကြီးပုံကိုသင်ပေးဖို့လိုပါတယ်။တကိုရည်တန်ရှင်းရေးဆိုတာရေမှန်မှန်ချိုးယုံတာမဟုတ်ပါဘူး။အထူးသဖြင့်လက်မှန်မှန်ဆေးဖို့ဆိုတာကလေးတွေစိတ်ထဲမှာဆွဲနေအောင်သင်ပေးရပါတယ်။ဒီနေ့ကလေးလူငယ်တွေဖြစ်တဲ့ယောဂအသေးအပြောက်အများဆုံးယောဂအဖျားနာအများဆုံးယောဂတစ်ခုဟာဝန်းလျှောတာဖြစ်ပါလေ။ဝန်ရှောတဲ့အကြောင်းတစ်ခုကလက်မဖန့်ရှင်းလို့ဖြစ်ပါတယ်။ဒါကြောင့်မို့လို့အိမ်သာဝင်ပြီးရင်လက်ဆေးဖို့အစီအစဉ်ကျောင်းတိုင်းမှာသင်ပေးဖို့လိုပါတယ်။အထူးသဖြင့်အစာမစားခင်လူတိုင်းလက်ဆေးဖို့ဖြစ်နိုင်ရင်စပ်ပြနဲ့ဆေးနိုင်ရင်ပို့ပြီးတော့ကောင်းပါတယ်။အမျိုးမျိုးသတိထားရတဲ့မှာဝန်ရှောနေရင်နားလည်ထားဖို့ကအဓိကကုသနည်းဟာထွက်သွားတဲ့ရေကိုအစာပြန်ထိုးပေးတာဖြစ်ပါတယ်။ Rehydration လို့ခေါ်ပါတယ်။ရေဟာကလေးတွေရဲ့ကိုယ်ခန္ဓာထဲမှာ90ရာခိုင်နှုန်းလောက်ရှိပါတယ်။အဲ့ဒီရေတွေထွက်ကုန်ရင်ကလေးဟာရေခန့်သွားပြီးအသက်ပါမြုံနိုင်ပါလေ။ဒါကြောင့်မို့လို့ကုသနည်းကထွက်သွားတဲ့ရေကိုအစာပြန်ထည့်တာဖြစ်ပါလေ။အခုဗမာနိုင်ငံမှာ ORS လို့ခေါ်တဲ့ဓာတ်စားဓာတ်တွေဝယ်လို့ရပြီဖြစ်လို့အညွန့်အတိုင်းရေနဲ့ဖြောပြီးတော့တိုက်လို့ရပါတယ်။ဒါပေမဲ့ဓာတ်စားမရှိတဲ့အခါဘာလုပ်မလဲဆိုတာလည်းပဲသိကြဖို့လိုပါတယ်။ဆေးရုံဆေးကမ်းမရှိတဲ့တောရက်တွေမှာဒီလိုဖြစ်လာရင်ဘာလုပ်မလဲဆိုတာကိုသိထားဖို့လိုပါတယ်ရေတန့်တန့်ကိုစားနဲ့တကြားနဲ့ဖြောပြီးအရသာကမျက်ရည်လိုငန်းညင်ညင်ဖြစ်လာရင် အဲ့ဒီဖြော်ရည်ကိုကလေးကိုတိုက်ရပါလေ။စားကြောင်မလို့တောက်တဲ့ရေကိုခန္ဓာကထိမ့်သိမ့်သာပြီးတကြားကြောင့်အဲ့ဒီရေကိုမြန်မြန်ဆုပ်ယူပါလေ။ကဘာပေါ်မှာဒီယောဂါကြောင့်နှစ်စဉ်နှစ်တိုင်းတည်တဲ့ကလေးတွေဟာဝန်းယောဂါကတ်မဆိုင်ဘဲနဲ့တောင်တစ်နှစ်ကို၅သန်းကျော်ကျော်ရှိပါလေ။ဒီကုသနီးစနစ်ကိုသုံးတဲ့တိုင်းပြည်တိုင်းမှာဝန်းလျှောယောဂါကြောင့်တည်ပြောင်နှုန်းဟာထက်ဝက်ကျော့သွားပါလေ။ဒီလိုယောဂါနဲ့ပတ်သက်တဲ့အသိပညာရှိဖို့လိုသလိုအာဟာရပညာလည်းပြီးဖို့လိုပါတယ်။ဥပမာဖွံ့ဖြိုးရေးအတွက်ပရိုတိန်းအသားဓာတ်လိုပါတယ်။အားအဖြစ်ဆုံးအသားကတော့အမဲသားစိတ်သားတို့လိုအသားမျိုးဖြစ်ပါတယ်။အမဲသားရောရှင်မရပေမဲ့ပဲနဲ့စားပြီးကြီးလာတဲ့သူတွေဟာလည်းပဲအားရင်ပြည့်ဖြိုးကြပါတယ်။ပဲဟာဟင်းသီးဟင်းရွက်ပရိုတိန်းဖြစ်ပါတယ်။ကလေးပြေမှာဟိန်းနုဘာသာဝင်တွေဟာသက်သက်လိုသမားတွေဖြစ်ပေမဲ့တန်တန်မာမာထွားထွားချင်ချင်ဖြစ်ကြပါတယ်။သူတို့တွေဟာပဲနဲ့နွားနှုတ်နဲ့ကြီးလာတာသူတွေဖြစ်ပါတယ်။နောက်ပြီးတော့သိထားဖို့တစ်ခုကငပိငချောက်မစင်မချင်းအများကြီးမှန်မှန်စားသွားရင်သွေးတို့ရောဂါဖြစ်နိုင်တာမျိုးဖြစ်ပါတယ်။ဒါကြောင့်မို့လို့ကလေးတွေဟာဘယ်အစားအစာဟာအာဟာရဖြစ်စေတယ်၊ဘယ်ဥစ္စာဟာများများစားရင်အန္တရာယ်ရှိတယ်ဆိုတော့အသိဉာဏ်မျိုးရသွားရင်ဘဝအတွက်အများကြီးပဲအကျိုးကျေးဇူးရှိပါတယ်။တောတာရှင်အပေါင်းကိုစိတ်နှပြချမ်းသာချမ်းသာကြပါစေ။